ရှမ်းပြည်နယ်မြောက်ပိုင်းနေရာအနှံ့ပြားမှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်နေဆဲပဲရှိပါရယ်။အခုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံကြေးရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်ဆောင်နေကြရပါရယ်။ဒီအခြေအနေကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရယ်ရှင
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲအပြင်းထန်ဆုံးဖြစ်ပွားနေတဲ့မွန်ဂိုဒေသရဲ့ဒီကနေ့တိုက်ပွဲအခြေအနေကိုတော့မွန်ဂိုမြို့ခံဦးတီတီနောင်လတ်ကအခုလိုပြောပါရယ်။
ဒီကဘုံမျိုးပြဲမှာပဲချစ်ဖြစ်နေတယ်ဘက်ကဟိုဒီဟာဒီပေါ်ဒီဟာမှာလည်းချစ်ပြတ်နေပါတယ်ဒီဟာတုံးရောဒီပြန်တဲ့ဘုံကျဲကုတ်ခဲဒီတို့ရှိတော့ဒီတို့အမှလည်းချစ်ပြတ်ပဲချစ်နေတယ်ဘောက်ကိုဒီဟာတုံးကလည်းတက်လက်ချစ်နေတယ
်မွန်ဂူမျိုးပြူဟာကုန်းအပါဝင်နေရနှတ်မှာမြမတံပရောင်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေတာပါဒီကနေ့တိုက်ပွဲမှာဒေတာခန်ရတသားတို့လက်နက်တိမှန်ခဲ့သလိုတိုက်ပွဲစတင်ဖြစ်ပွားချိန်ကနေဒီနေ့ထိတောင်းနဲ့ချီတဲ့ဒေတာခန်တွေဟာတရုတ်နိုင်ငံထဲမှာထွက်ပြေးသိမ်းရှောင်နေရတယ်လို့ဦးတီတီနောင်လတ်ကခုလူဆက်ပြောပါတယ
်ချင်းမနောပွင့်နာကအဲ့ဒီမှာတရက်တားတယောက်ပေါ့ဟိုဘက်ကပြစ်တဲ့တနတ်နဲ့မှန်ထားတာမွန်ဂိုမျိုးကမြို့တွေမြို့သားတွေကတော့ချစ်ချေရခံလုံးလောက်ကတော့ဆက်နိုင်ငံမှာရောက်နေပါတယ်မန်ဆိုင်မျိုးမန်ဆိုင်ရဲ့တချောဖုန်ရှန်အဲ့ရွာအစီအစီမှာအဲ့ဒီမှာဆက်နေတယ်ဒီကတောင်းကြော်မယ်တောင်းနဲ့ခက်ထောင်လောက်ငါးထောင်လောက်ရှိမယ်ခမ်းရပါတယ်ရွာမှာစလို့ပြုတ်နေလို့မရဘူးအစိုးရလေရင်ပြန်နဲ့ဘုံချဲတာရွာမှာလည်းချဲတယ်သူတို့ခတ်မှန်းပြောဆရာတကာရှောက်ချဲတယ်လေဆရာနဲ့အခါရောက်နေတာ
အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့နမရူမြို့နယ်တွေမှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နမရူမြို့တွင်ရွာသား800ခန့်စစ်ဘေးသိမ်းရှောင်ရောက်ရှိနေတယ်လို့နမရူမြို့ဒုက္ခသည်အကူအညီပေးရေးကော်မတီဒုဥက္ကဋ္ဌဦးဆိုင်ပညာကပြောပါရယ
်သူဘောက900လောက်ရှိနေပါဘူးဒီနေ့ဆက်လာတဲ့ဟာဆိုအမတ်တက်စခန်းကကျွန်တော်တို့ဒီရှင်နေလာကျောင်းမှာခင်ဗျာကြားကနေရာ27မှကနေရာ90ပေါ့သူဘောက917လောက်ရှိတယ်ဆမတ်နေမှာကနေရာနဲ့3လောက်ရှိတယ်ခင်ဗျာဒီဆိုသူမျိုးတွေပေါ့နော်အဲ့ဒေတာမှာတော်တော်ခုကျွန်တော်တရားလေးတပေါင်းစုနဲ့တမတော်နဲ့တိုက်ပွဲတွေနဲ့ဖြစ်နေတာပေါ့တိုက်ပွဲတွေဖြစ်တယ်ဆိုတော့တော်တော်လည်းအဲ့ဒါကိုကြောက်တာနဲ့အကုန်လုံးဆောင်လာကြတာနေ
ဒီစစ်ပြေးဒုက္ခတွေတွေဟာနမ်ရူမြို့နယ်နမ်ပါလင်မိုင်းစင်မိုင်းတပ်ပန်ဝါနဲ့မန်တုံမြို့နယ်နန်းဟန်းကျေးရွာသားတွေဖြစ်ကြပြီးတော့နမ်ရူမြို့အမှတ်၁ဒုက္ခတွေစခန်းရွှေမြင်သာဘုန်းကြီးကျောင်းနဲ့အမှတ်၂ဒုက္ခတွေစခန်းလီစုခရိယံကျောင်းတွေမှာနေရာချထားပေးထားတယ်လို့သူကဆိုပါတယ်ဒီစစ်ဘေးရှောင်တွေကိုတေရခန့်လူမှုအဖွဲ့အစည်းတွေကနေကူညီထောက်ပံ့ကြိုးမွေးထားတာဖြစ်ပြီးရေရှည်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေမှာဆိုရင်ကူညီရေးသွဲအခက်တွေ့နေမယ်လို့လည်းဦးဆိုင်ပညာကပြောပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသအနှံ့ပြားမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြမတမတော်တို့တိုက်ပွဲတွေဖြစ်ပွားနေတယ်လို့လည်းမဟာမိတ်တပ်ဖွဲ့ဝင်တမ်းမလောင်တပ်ဖွဲ့ TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံဒါပန်းလှကဆိုပါတယ
်။မုံကိုပဲမလေးဒီနေ့မနေ့မှာပဲတိုက်ပွဲဆက်ဖြစ်နေတယ်ဒီကောင်တက်ခေးပါဝင်မလေးရတယ်။အခုတပြီကတော့တိုက်ပွဲကြတော့တော့ရှောက်ပဲကျွန်တော်ဒီနဝင်ကြီးနမ်ခမ်းမှုဆဲခိုင်းကနေလာရှိုးကြည့်ကြတော့တော့ရှောက်ဆက်မကြတော့ဖြစ်နေတယ်မလေ
း။ဒီကနေ့မနေ့ပိုင်းမှာလည်းမန်တုံမြို့နယ်ကုန်းမုံကုန်းညောင်ရွာနီးမှာ TNLA တိုက်ရင်ခွန်ခွန်3 93လုံးနဲ့မြမတမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်း TNLA ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့မြမတမတော်သတင်းထုတ်ပြန်ရေးဘွဲကနေရှမ်းပြည်နယ်အရှိန်မြောက်ဒေသကိုခိုင်မြို့နယ်အထက် Oriental Tollgate ကို KIA TNLA ပူးပေါင်းဘွဲကနေမနေ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အကြောင်းနဲ့နိုဝင်ဘာလ29ရက်နေ့ညမှာမွန်ဂိုမြို့ရှိမွန်ဂိုကာကင်းစခန်းကို KIA အဖွဲ့အင်အား30ခန့်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့ရမှာတမ္မတော်စစ်ကြောင်းကနေပြန်လည်ပြစ်ခတ်တိုက်ခတ်ခဲ့ပြီးပြစ်ခတ်မှုဖြစ်စဉ်မှာတော့တမ္မတော်စစ်တီတချို့ထိခိုက်တန်ရာရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတမ္မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကချင်တန်းပလောင်ရခိုင်နဲ့ကိုကလနက်ကန်ဖွဲ့တွေကြားနိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။